စစ်တပ်ကအာဏာသိမ်းပြီး9ရက်မြောက်နေ့မှာတော့ရန်ကုန်မြို့မှာလူတွေတောင်းတဲ့ချီပြီးဆန္ဒပြခဲ့တယ်လို့မြို့ကြီးတော်တော်များများမှလည်းလူထုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့အပေါ်ဘလို့မျှော်လင့်ချက်တွေရှိနေသလဲဆိုတာကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါဟုတ်ကဲ့ဒီကနေ့မှာတော့ရန်ကုန်မြို့ကမြို့နယ်တော်တော်များများကတည်သူတွေဟာထောင်ထဲချီစုဖွဲ့ပြီးစုလေဖျားနဲ့မြို့တော်ခမ်းမဘက်ကိုချီတက်လာခဲ့ပါတယ်ရန်ကုန်မြို့မှာဆန္ဒပြသူတွေဟာတိမ်ကနန်းအထိရှိနိုင်တယ်လို့လည်းခန့်မှန်းထားကြတာပါဒီလိုဆန္ဒပြပွဲတွေဟာမြန်မာပြည်ပြောင်းလဲအတွက်ဘလောက်ထိမျှော်လင့်ချက်တွေရှိနေပါသလဲဒီအပေါ်မှာပြည်သူပါတီအထွေထွေတွင်းရေးမှုဦးရဲနိုင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ
်ဘာဖြစ်လဲဆိုတာကတော့လိုလဲတယ်ကျွန်တော်တို့အတိအကျမှန်ပြောပြီးပါတော့မလွယ်ဘူးတို့တော့ဒီဆန္ဒပြပွဲတွေဟာလူပြောစေအာနာရှင်ဒီအာနာသိမ့်လိုက်တဲ့ပုံမလို့ဘူးကျေးဇူးတင်ရတော့ဒါလူကြီးနဲ့ကောင်းကောင်းထိတ်တိုက်ကြိုးမယ်လူကြီးရဲ့ဆန္ဒကိုသိသားပါကိစ္စမတူပါနဲ့ဆိုတော့နော်ဒီသားရဲ့သတင်းစကားကိုပြောလိုက်တယ်ဒီကနေပြီးတော့ကျွန်တော်အနေနဲ့တော့နော်တိုင်းပြည်ရဲ့လူကြီးအတွက်နော်ပြောကြရကောင်းတဲ့ရလဒ်တီဖတ်ပေါ်လာမယ်လို့ကျွန်တော်ပြောလိမ့်မယ်
ဒီဆန္ဒပြပွဲတွေဟာလူထုကရွေးကောက်ပွဲမှာသူတို့ပေးခဲ့တဲ့ဆန္ဒမဲအတွက်အလွယ်တကူအလျှော့မပေးဘူးဆိုတဲ့တန်ဓိဋ္ဌန်စိတ်ကိုပြသတာဖြစ်တယ်လို့မျိုးစစ်တဲ့လူငယ်တွေပါဝင်လာတာဟာလည်းအနာဂတ်အတွက်အားရစရာအဖြစ်သုံးသပ်ပြောဆိုပါတယ်။စူးလီဖျားအနီဆန္ဒပြပွဲမှာပါဝင်သူတဦးကတော့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်။ဒီရဲ့ဒီဆန္ဒပြပွဲပေါ့နော်။ကျွန်တော်တို့ဒီကိစ္စကျွန်တော်တို့ဒီငွေငယ်ကျင်းနေတဲ့ထောင်ပေါင်း80,000ပါလို့ဒီလိုမျိုးတစ်ပြင်းကျုပ်ရဲ့ပြည်တော်တွေ။ဒါပေမဲ့ဒီနေ့ငွေငယ်လေးကျမှာတော့ဒီလူငယ်ကြီးပါဝင်ကျွန်တော်တို့လူလပိုင်းကြီးတွေဆိုဒီဒီတိုင်းနေငွေငယ်ကပြည်ပြီးတော့ရင်းပြပါတယ်။အဓိကအချက်ကတော့ဒီလူတွေကတရားဝင်ခဏမြေပြေးခဲ့ကြတဲ့ဒီလူရဲ့ဆွာတာအမျိုးကြီးအနာအထင်းကြီးထားတဲ့ပုံမှာကျွန်တော်တို့ဒီလူတွေကဒီလူအနာဒီလူရဲ့ပြန်ပေးခဲ့တာကျွန်တော်တို့ကထောင်းဆိုတဲ့ပွဲတစ်ခုပါဗျာ။အဲ့တော့ဒီလိုပဲပေါ်မှာတော့ဒါဒီပြည်စွန်းတော့ဒါအောင်မြင်မယ်လို့လည်းကျွန်တော်တို့ကအုံကြည့်ပြီးအကြည့်ရှိပါတယ်ဒီပေါ်မှာလည
်းရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်တဲ့တိုင်းရင်းသားလူငယ်တဦးကတော့တိုင်းရင်းသားတွေရဲ့လူလားချက် NLD ပါတီနဲ့ပြည်သူတွေရဲ့လူလားချက်တွေဟာမတူညီတဲ့အချက်တွေရှိနေတယ်လို့ဆန္ဒပြပွဲတွေအတွက်ပြင်ဆင်မှုအားနည်းတဲ့အပေါ်အားမရကြောင်းပြောဆိုလက်ရှိဆန္ဒပြပွဲတွေအပေါ်အခုလိုပြောဆိုပါတယ်
ကျမတို့တောင်းဆိုနေတဲ့ဟာတွေကလည်းစာနာရှင်ကြရှုံးမှုဆိုတာလည်းကျမတို့ဟို60နှစ်နောက်ပိုင်းကလေးကတောင်းဆိုလာယနေ့အထိပဲပေါ့နော်ဆိုတော့ဒါတွေက90ကျော်တာနေပြီဒါတွေကိုလည်းတောင်းဆိုနေတော့မှလက်ရှိအခြေအနေကြီးပေါ့နော်ဒါမှပြောင်းလဲလာတဲ့ဟာမရှိဘူးအစိုးရကပြောင်းလဲသွားတယ်ဒါပေမဲ့စာနာရှင်ပြန်လာတဲ့အခါမှာပြောင်းလဲမှုထွေထူးကြတော့မရှိဘူးဒါပေမဲ့ကျမတို့ဒါတွေကို indict အတိုင်းနဲ့ပေါ့နော်ကျမတို့ပုံပေါ့နော်ဒီတိုင်းသားတွေလူချင်းတဲ့အရာရဲ့ပြီးသွားလို့ရှိရင်ဟိုပါတီ NLD အတိကပေါ့နော်ဆိုတော့ပါတီတွေကိုထောက်ခံတယ်ပေါ့နော်အဲပြည်သူလူထုတိုင်းပုံတွေကိုကျမတို့ထူလိုက်ပြီးတော့အတူတကွလုပ်မယ်ဆိုလို့ရှိရင်တော့ဟိုပြားလဲမှုတိတိဖြစ်နိုင်တယ်အဲကျမတို့ပုံပြန်သူပေါ့နော်ဖြစ်တဲ့ဒီစစ်အာဏာရှင်ပေါ့နော်ကျမတို့ဖြုတ်ချနိုင်မယ်လို့တော့ကျမတို့မြင်တယ်ပေါ့နော်
နိုင်ငံတကာနဲ့ပြည်တွင်းနိုင်ငံရေးအင်အားစုအတော်များများကတော့နိုင်ငံတော်တံတားနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုလွှတ်ပေးဖို့နဲ့တွဆုံဆွေးနွေးအပြေရှာဖို့တောင်းဆိုတာတွေရှိပေမဲ့ဒီကနေ့ညနေပိုင်းအထိတော့လွှတ်ပေးတာမရှိသေးပါဘူး။ကျွန်တော်မိုးစွာ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။